မြန်မာစစ်တပ်အာဏာသိမ်းပြီး9ရက်မြောက်နေ့မှာပဲစစ်တပ်ရဲ့ဥပိုင်းလီမိတက်နဲ့အလုတ်ဆက်မလုပ်တော့ဘူးလို့ဂျပန်ဘီယာထုတ်လုပ်ငန်းကြီးကေရင်ကကြေညာခဲ့ပါတယ်။စစ်တပ်ရဲ့လုပ်ရအပေါ်မှာအလွန်စိုးရိမ်ရာကြောင်းကေရင်လုပ်ငန်းကြီးကကြေညာတာပါ။လက်ရှိအခြေအနေအရဥပိုင်းလီမိတက်နဲ့ဖက်ဆက်လုပ်ငန်းကိုရပ်ပစ်ဖို့ကလွဲလို့တခြားရွေးချယ်စရာမရှိတော့ပါဘူး။ဥပိုင်းလီမိတက်ဟာစစ်တပ်ကိုငွေကြေးပံ့ပိုးပေးနေတာပါလို့ကီရန်လုပ်ငန်းကကြေညာချက်မှဖော်ပြခဲ့ပါတယ်စစ်တပ်ပိုင်းမြန်မာပြည်အနေနဲ့အလုတ်ဆက်မလုပ်တော့ဘူးလို့အခုလိုဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်ဒီရလက်ထွက်ဖို့တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar ကကြေဆိုပါတယ်ပြည်တွင်းမှာဈေးကွက်ဝေစုအခိုင်အမာရထားတဲ့မြန်မာပြည်အတွက်အကျိုးအမြတ်ထိခိုက်နိုင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒါပေမဲ့လေစစ်တပ်နဲ့ပတ်သက်တဲ့မြန်မာပြည်အားအပေါ်မှာအခုကေရင်ကအဆက်အသွယ်ဖြတ်လိုက်တာဟာဆိုရင်ပြည်ပမှားတယ်မဟုတ်ဘဲပြည်တွင်းမှာပါအကျိုးသက်ရောက်မှုရှိမယ်လို့စီယုံလှုပ်ရှားမှုအဖွဲ့ Justice for Myanmar ကယူဆပါတယ်။ဒါကတော့အာဏာသိမ်းပြီး9ရက်အကြာစစ်တပ်ရဲ့လုပ်ငန်းတစ်ခုအတွက်တည်သာထင်ရှားတဲ့အပြောင်းအလဲဖြစ်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံလုပ်ကိုင်နေရတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်တော့အမေရိကန်ဘက်ကမြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်လာလိမ့်မလားဆိုတာကိုစောင့်ကြည့်နေကြပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကဒီလောင်းတန်းမှာဆိုရင်ကျွန်တော်တို့ဆွေးနွေးနေကြတော့အခုရဲ့ဒီ US session လုံးမလုံးတစ်ချက်တော့ကြည့်နေ။အဲကြတော့ကျွန်တော်တို့သတိချေမှုပိုင်းနော်အရင်တော့လည်းဒါဟိုတက်ဖို့ဆိုရတဲ့ထက်မှာလည်းကျွန်တော်တို့ကဒီဝေဖေးချေတဲ့နေရာမှာလက်ဆန်ရှင်ရှိတဲ့ဘက်ကြောင့်မလို့ကျွန်တော်ကစင်ကာပူရှိတဲ့ကုမ္ပဏီကတစ်ဆင့်ခံပြီးတော့ပေးချင်။မာဗီယာနေတခြားနိုင်ငံရောင်းရင်ကျွန်တော်ကမာဗီယာရဲ့စင်ကာပူအထွက်ပြတယ်စင်ကာပူကတစ်ဆင့်ခံပြီးတော့တခြားနိုင်ငံရောင်းပါတော့။ US ဆိုတော့သူကအမေရိကနေဖြတ်ကြတာ။ဘန်တော့အမေရိကလို့ဘာလို့ကတက်ရတာ။ဆက်တဲ့ခါကျတော့အဲပေးချင်မှုဘန်ကအဲ့တခုပဲကျွန်တော်တို့ဒီကုန်သွယ်မှုဘန်ကိုထိခိုက်နိုင်တယ်
စစ်တပ်အာဏာရှင်ဘုအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတိုက်တွန်းထားပြီးအရေးယူဒဏ်ခတ်ဖို့လဲပြောဆိုထားတာပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မဲ့အရေးကိုတာမန်လူလူတွင်းမှာလဲစိုးရိမ်ပါတယ်အယောင်းဝယ်သမားကိုဝနာဆိုက
နိုင်ငံတကာပိတ်ဆို့မှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဖြစ်ဖို့လဲအလားအလာရှိပါတယ်အဲ့ပို့ပြီးတော့ပြည်သူလူလူအနေနဲ့ကိုဗစ်ကာလောက်လဲကြုံခဲ့တဲ့စားဝတ်လေးတွေအခက်အခဲဖြစ်ခဲ့တဲ့အခုဒီလိုမျိုးကြီးအာဏာသိမ်းလိုက်တဲ့အပေါ်မှာလဲစီပွားပိတ်ဆို့မှုတွေဖြစ်လာမယ်ဆိုရင်ပြည်သူလူထုတွေကခါတိပိခံမှာပြည်သူလူထုပဲသူတို့စီမှာတော့မိသားစုလိုက်တားသိမ်းပေးတဲ့စားလို့မကုန်ဘူးလို့အခုတော့သိတာလေ
ဆရာနာသိမ်းမှုကိုမျိုးရိုးစင်ဆက်အတွေ့အကြုံရင့်ကြတဲ့မြန်မာပြည်သူတွေကတော့ဆရာနာသိမ်းပြီဆိုတာနဲ့ဘာမှပြေးပြီးတော့ငွေထုတ်ကြပါတယ်လူထုရဲ့စိုးရိမ်ချက်ကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ်
ဟုတ်ကဲ့ပါဒါပရမသုံးစပြီးတော့ထိန်းသိမ်းတဲ့အချိန်တရနေ့ကပေါ့နော်ကျွန်တော်အင်တာနက်နဲ့အွန်လိုင်းနေဖြတ်ထားတာပေါ့ဖြတ်ထားတော့ကြောက်မလို့ဘန်နေမှာကျွန်တော်တို့ပတ်စံထိုးလို့မရဘူးတော့အွန်လိုင်းနဲ့ပြီးချေတဲ့အားကုန်လုံးကပြီးလို့မရဘူးနော်အဲ့ဒီကဘန်နေအားလုံးပိတ်တယ်ဆိုပြီးမှမြန်မာနိုင်ငံဘန်များသိရချေရန်ရထုတ်ပြန်တာပေါ့နော်ထုတ်ပြန်တယ်ပဲကြောက်လို့ဒုတိယ ATM မှာတန်းစီကြတယ်တော့လည်းပတ်စံထိုးလို့မရဘူးတချို့ကြတယ်ဒါတခုခုဖြစ်မှစိုးရိမ်နေတဲ့ကြောက်မလို့အဲဒုထုံးဆန်တိုင်းပေါ့ကျွန်တော်စားနိုင်ရိတ်ကပဲစမ်းစီစားမယုတ်ချက်တော့နော်ဒါတွေဝယ်ကြတယ်နော်ဝယ်ဖို့တော့လိုရတဲ့ပတ်စံထုတ်လို့မရတော့ကျွန်တော်ဒီအနေမှာတော့စိုးရိမ်နေကြတယ်နော်ဒီအနေမှာတော့ကျွန်တော်အင်တာနက်တင်ရတယ်ပန်နေတော့ပြန်ပြီးတယ်တော့လည်းပဲလူတွေအများကြီးဝိုင်းထုတ်တဲ့ဘက်ကြောင့်မို့ပန်နေမှာလည်းကျွန်တော်ငွေဆက်ကူပေါ့နော် cash ဟိုရှားပါမှုဖြစ်တယ်ပြီးတော့အကန့်အသတ်တွေလုံးလိုက်တယ်ပေါ့နော
်ဒါတွေမကပါဘူးအာနာသိမ့်လိုက်တဲ့မနေ့ခင်မှာပဲအခြေခံစားကုန်တွေအပြည့်အလှဝယ်ကြပါတယ်။အယောင်းဝယ်သမားမနှင်းနှင်းရီက
ဆိုတော့အကုန်လုံးတအားဝယ်ကြတယ်။ဒီရက်ပိုင်းတရက်နှစ်ရက်အတွင်းမှာအယောင်းဝယ်တယ်။ပြီးစံစည်းကလည်းအခုဒီတပတ်တွေကိုတတ်သွားတယ်။စံစည်းလည်းတတ်သွားတယ်။အဲ့လိုဖြစ်သွားအမတို့ကဒဏ်ရာနေပြန်ဝယ်ရတာဆိုတော့လေ
ရန်ကုန်မြို့ခံကိုအောင်နိုင်ကတော့ရှေ့လျှောက်စီးပွားရေးကြက်တဲလာမယ့်အရေးကိုစိုးရိမ်နေပါတယ်။
ဟုတ်ကအမှားမရှိရင်ဂုံဘောကမပုတ်နိုင်ဘူးနော်မပုတ်နိုင်အလုတ်ကံကတော်တော်လေးကိုပြတ်တယ်အခုလက်ရှိတော့မှအလုတ်လက်မဲ့တွေကများနေတော့အဲဒီစီးပွားရေးကတော်တော်ကြီးကိုတော်တော်ဆွဲတင်ရမှာပေါ့နော်အခုတော့မှတော်တော်များတယ်ပိတ်တဲ့ဆဲရုံနဲ့အများကြီးအဲအကြောင်းမလို့အလားအလာကတော့တိတ်မမြင်ဘူး
ဒါကတော့မြန်မာစီးပွားရေးအချက်အချာမျိုးလို့ခေါ်ကြတဲ့ရန်ကုန်မြို့သူမြို့သားတွေပါ မြို့တော်နေပြည်တော်ဘက်မှလည်းလူလူရဲ့စိုးရိမ်မှုကိုလည်းတင်ပြပေးပါမယ်။အယောင်ဝယ်မကောင်းရဲ့စာဝတ်နေရေးအခက်တွေမှာကိုပူပန်နေတဲ့နေပြည်တော်ကအယောင်ဝယ်သမားတဦးကတော့
တီတီငိမ့်ငိမ့်လေးနဲ့ဖြစ်စေချင်တာပေါ့တီတီငိမ့်ငိမ့်လေးနဲ့ဆိုတော့သူကသူမှန်မှန်လေးရောက်အခုဥစ္စာကြမတီနေတော့ကြတော့ဝယ်တဲ့လူတွေကလည်းဟိုကြောက်လို့မလာတာလားမသိအခုကျမတို့လည်းရောင်းရတာဟိုစာဝတ်နေရေးကြောင်းတာရောင်းနေရလေကြောက်ကြောက်လန့်လန့်ပေါ့ရောင်းရ
နောက်တူဦးကလည်းဒီအခြေအနေကချို့တဲ့သူတွေအတွက်ပိုပြီးတော့အထင်အားရှိမယ်လို့ယူဆနေပါတယ်
။ခြေကံလူရန်းသားတွေအတွက်ဟာထိခိုက်နိုင်မှုတော့စိနိုင်တဲ့ပဲစိနိုင်တဲ့ဆိုတာဟုတ်ဟာပေါ့။ရောင်းဝယ်ပေါက်ကမှုကလည်းအနေဖြင့်ဟိုဟိုဘယ်လိုပြောမလဲအကြက်တဲလေးတွေဖြစ်လာတာပေါ့ဗျာ။လူတွေလည်းနည်းနည်းအဆင်မပြေမှုတွေများလာတယ်။မဟုတ်လား။အားကြောင့်မလို့ရောင်းဝယ်မှာတော့လည်းကျွန်တော်ထိတ်ကန်နေတာဒါပေမဲ့အများကြီးတော့မထိတ်ကန်နေဘူးပုံမှန်လေးတော့ဟိုရောင်းဝယ်ဖြစ်ပါတယ
်ကိုဗစ် -19 ကပ္ပကပ်ဘေးကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊ကုန်တုပ်လုပ်ငန်း၊တည်ယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်လုပ်ငန်းခွင်အတော်များများအခက်အခဲကြုံနေရပြီးဖြစ်တဲ့အချိန်မှာဆင့်အာနာတင်းတာကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုအပါအဝင်ပြည်တွင်းလုပ်ငန်းတွေရှေ့ရီအလားအလာအတွက်အခြေအနေကိုစောင့်ကြည့်နေကြရပြီးမရေရာမှုတွေကလည်းပိုများလာနေပါတယ်ရှင်ကျွန်မတင်ကြီးထိုက်ပါ